တူရကီမှာနှစ်နှစ်ကြာဖမ်းဆီးထိန်းသိမ်းခံရပြီးတဲ့နောက်ပြန်လွတ်လာတဲ့အမေရိကန်ခရီးယန်တဲ့ဥစီယာကမနေ့စနေနေ့နေကင်းပိုင်းမှာတမအင်ဂျီရောရုံးကမှာတမတော်နဲ့ထအနေတူထောက်ပြီးဖျားသခင်ထံကတကိုးဆုလိုက်ချီးမြှင့်ဖို့ဆုတောင်းခဲ့ပါတယ်။ဧဝံဂေလိခရီးယန်တုပ်ဖြစ်တဲ့တဲ့ဥစီယာအန်ဒရူးဘရူဆန်ကသူ့လွတ်မြောက်ရေးအတွက်တူရကီအစိုးရပေါ်ကိုအမေရိကန်ဘက်ကပြင်းပြင်းထန်ထန်ဖျားပေးခဲ့တဲ့အတွက်ကျေးဇူးတင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်ခရီးယန်တဲ့ဥစီယာဘရူဆန်လွတ်မြောက်လာတဲ့အပေါ်တူရကီတမ္တရစ်စစ်ထီရဲ့အာရူဝန်ကိုကျေးဇူးတင်တယ်လို့လည်းတမ္တထရန့်ကပြောဆိုလိုက်ပြီးငွေပေးခဲ့ရတာမရှိဘူးလို့လည်းပြောဆိုသွားပါတယ်။ဘရူဆန်လွတ်မြောက်ရေးအတွက်ဘာတွေလုပ်ခဲ့ရလဲဆိုတမ္တထရန့်ကို VOA ကမေးမြန်းခဲ့တာမှာတော့တမ္တကတူရကီနဲ့ဆွေးနွေးခဲ့တဲ့အကြောင်းနောက်လှုပ်ထုံးလုပ်နေတဲ့အတိုင်းဆောင်ရွက်ပြီးတဲ့နောက်မှာသူ့လွတ်လာတာဖြစ်တယ်လို့ဖြေကြပါတယ်။ဘရူဆန်လွတ်မြောက်ရေးအတွက်အချင်းတော်ချာစူးစမ်းခဲ့ရတယ်လို့လည်းတမ္တကဆက်စပ်နေတဲ့လေးစိတ်မှာဖြေကြခဲ့တာပါ။ဘရူဆန်လွတ်မြောက်လာတာကြောင့်အမေရိကန်နဲ့တူရကီကြားတန်တမန်ရေးအငင်းပွားမှုအဆုံးသတ်သွားပါပြီ။အမေရိကန်ဒီကိစ္စကိုဖြေရှင်းလိုက်နိုင်တာဟာဆိုရင်အမေရိကန်နဲ့တူရကီဆက်ဆံရေးမှာအင်မတန်မှကောင်းမွန်တဲ့ဆက်ရွက်ချက်ဖြစ်တယ်လို့လည်းအမေရိကန်သမ္မတကပြောဆိုလိုက်ပါတယ်ရှင်။